တူရကီနဲ့ Syrian နယ်စပ်ဒေသမှာတနင်္လာနေ့ကရိုက်ခတ်ခဲ့တဲ့အားပြင်းငရင်တန်ကြောင့်တေဆွန်းအသူကအခုချိန်အထိဆိုလူပေါင်း2000ကျော်နေပါပြီ။ကယ်ဆယ်ရေးလုပ်သားတွေဟာလည်းပျက်စီးကြိယာကောင်းကောင်းမပါဘဲနဲ့ပြိုကျပျက်စီးနေတဲ့အဆောက်အအုံတွေကြောင့်အသက်ရှင်ကျန်သူတွေကိုအချိန်လူပြီးကြိုးစားရှာဖွေနေကြဆဲပါ။တူရကီအစိုးရကတဘာဝဘေးဒဏ်ဆိုင်ရာစီမံခန့်ခွဲအဖွဲ့ကတော့ကယ်ဆယ်ရေးလုပ်သား3000လောက်ရှိနေပြီးတော့ထွန်ဆက်တွေ၊ crane car တွေ၊ bulldozer တွေတူးဖော်ရေးဆိုင်ရာချင်းအစင်းပေါင်း9500လောက်ငရင်တန်းတဲ့ဒေတာကိုပို့ထားတယ်လို့ပြောပါတယ်။တူရကီသမ္မတရစက်တပ်အာဒိုဝမ်ကလည်းတူရကီနဲ့ Syria နယ်စပ်ဒေတာနဲ့ငရင်ဗဟိုချက်နားကဂဇီယန်တပ်မြုပ်ကလေးကိုသွားနေတာပါ။တူရကီသမ္မတဟာပြင်ရ9.8%ရှိတဲ့တနင်္လာငရင်တန်းတဲ့ဒေတာအတွက်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေမှာကြုံရတဲ့ပြဿနာတွေကိုရောပျောက်ဆုံးနေသူတွေကိုရှာဖွေနေကြတဲ့ကျန်းသူတွေရဲ့စိတ်ပျက်မှုတွေပေါ်ကတွေ့နေရတာပါ။ဒါလောက်ကြီးမားတဲ့သဘာဝဘေးအတွက်ကြိုးတင်ပြင်ဆင်မှုမလုပ်နိုင်ခဲ့ပေမဲ့သူ့နိုင်ငံသားအလုံးကိုပြစ်မထားဘူးလို့ပြောပါတယ်။ဒီတူရကီနိုင်ငံမှာလူပေါင်း18000ကျော်တေဆွမ်းရတယ်လို့ဒဏ်ရသူက6300ကျော်ရှိနေတယ်လို့တူရကီအာဏာပိုင်တွေကပြောတယ်လို့ဆီးရီးယားဘက်မှာတော့တေဆွမ်းသူက3100ရှိနေတယ်လို့ဆီးရီးယားအစိုးရကပြောပါတယ်။အခုကျုံနေရတဲ့ငရင်ဟာဂျပန်နိုင်ငံမှာ2011တုန်းကငရင်နဲ့ဆူနာမီရေလိုင်းတန်ခံရလို့လူပေါင်း2000နီးပါးတေဆွမ်းရတဲ့ဖြစ်စဉ်ပြီးကြတဲ့ကကမ္ဘာမှာအသေးအပြောက်အများဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။